ဂျပန်ဝန်ကြီးချုပ်ယိုရှိဟိဒေဆူဂါကအင်ဒိုပစိဖိတ်ဒေသဆိုင်ရာအမေရိကန်စစ်ဌာနချုပ်တာဝန်ကြီးဖီလ်ဒေးဗစ်ဆန်နဲ့တိုကျိုမြို့မှာတွေ့ဆုံခဲ့ပြီးတဲ့နောက်မှာသူ့ရဲ့ဒေသအတွင်းနိုင်ငံရဲ့ကြားခီးစဉ်ကိုသက်သာပြင်းနဲ့မှအဆုံးသတ်လိုက်ပါတယ်။အဲဒီတွေ့ဆုံပွဲမှာဝန်ကြီးချုပ်ဆူဂါနဲ့တမူဂျီဒေးဗစ်ဆန်တို့နှစ်ဦးစလုံးကဒေသတွင်းညီချင်းမှုနဲ့လုံခြုံမှုထိန်းသိမ်းရေးမှာလက်တွဲဖော်ရအဖြစ်ပူပေါင်းဆောင်ရွက်နိုင်မှုအပေါ်အပြန်အလှန်ချီးကျူးစကားပြောခဲ့ကြပါတယ်။ American တို့ရဲ့ Indo Pacific စစ်ဌာနချုပ်ကပထဝီ area အရကမ္ဘာတဝန်းက American စစ်ဌာနချုပ်6ခုထဲအကြီးဆုံးဖြစ်ပါတယ်။အဲဒီစစ်ဌာနချုပ်ကဒေသတွင်းလုံခြုံရေးနဲ့ American အကျိုးစီးပွားတွေကိုကာကွယ်ဖို့ American တပ်ပေါင်းစုံကိုကူကွဲကြည့်ကြတယ်လို့ဒေသတွင်းကမဟာမိတ်တွေနဲ့လည်းညှိနှိုင်းဆောင်ရွက်မှုတွေလုပ်ဆောင်ပါတယ်။ဝန်ကြီးချုပ်စုကကဒေသတွင်း Vietnam နဲ့ Indonesia နိုင်ငံတွေကကောင်းဆောင်နေတဲ့ဒီတဲ့ပတ်တဲ့တော့ရောက်တွေ့ဆုံဆွေးနွေးပြီးမှာအခုလိုအမေရိကန်တပ်မှုကြီးနဲ့တွေ့ဆုံကြတာဖြစ်ပါတယ်။ဆွေးနွေးမှုတွေထဲမှာတရုတ်နိုင်ငံရဲ့ဒေတာတွင်းစင်အားတူချက်မှုကိုတံပြန်နိုင်ရေးဒေတာတွင်းကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်ချက်တွေကိုအဓိကထားဆွေးနွေးကြတာဖြစ်ပါတယ်။ဗီယက်နမ်နဲ့အင်ဒိုနီးရှားနိုင်ငံစလုံးကိုဂျပန်ကာကွယ်ရေးပစ္စည်းတွေနဲ့နည်းပညာလွှဲပြောင်းပေးဖို့သဘောတူညီချက်တွေကိုဝန်ကြီးချုပ်စုကရယူခဲ့တာဖြစ်ပါတယ်။